2012ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုအတွက်မျှော်လင့်မထားတဲ့ဥရောပသမဂ္ဂကိုရွေးချယ်လိုက်တာနဲ့ပတ်သက်ပြီးပျော်ရွှင်သူတချို့ရှိသလိုစီးပွားရေးအခက်အခဲနဲ့ရင်ဆိုင်နေရတဲ့ဥရောပနိုင်ငံတချို့ရဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။ဥရောပသမဂ္ဂနိုင်ငံခြားဆက်ဆံရေးအကြီးအကဲကက်သရင်းအက်စ်တွန်ကတော့ဒီဆုအတွက်ဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုဆိုင်ရာဥရောပသံမတ်ကြီးကလည်းဥရောပသမဂ္ဂကိုထောက်ခံပေးခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကိုကျေးဇူးတင်ကြောင်းငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့ကမ္ဘာကြီးပုံမှုချမ်းသာကြွယ်ဝရေးအတွက်အမေရိကန်ပြည်ထောင်စုနဲ့နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားမယ်လို့ပြောလိုက်ပါတယ်။ဥရောပနိုင်ငံအများစုအစိုးရတွေကလည်းဒီစုကိုကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဒါပေမဲ့ဆင်းရဲနွမ်းပါမှုနဲ့ရုန်းကန်နေရတဲ့တာမန်ပြည်သူတို့ကတော့ဒီစုရွေးချယ်မှုအတွက်အံ့အားသင့်ပြီးရွေးချယ်မှုအတွက်စိတ်ပျက်မိတယ်လို့ဆိုကြပါတယ်။ယူရိုငွေကြေးစုံတွင်အကျပ်တဲတွေနဲ့ရင်ဆိုင်နေရချိန်မှာဒီငြိမ်းချမ်းရေးစုကိုချီးမြှင့်လိုက်တာဟာအစီငေါ်မတည့်တဲ့ဟာသပြက်လုံးတစ်ခုလို့ဖြစ်နေတယ်လို့ဆိုကြပါတယ်။